ကမ္ဘာမှာပြည်တွင်းစစ်အရှိချဆုံးနိုင်ငံတစ်နိုင်ငံဖြစ်တဲ့မြန်မာနိုင်ငံမှာလွတ်လပ်ရေးရကြတဲ့ကပြည်တွင်းစစ်ဆက်ခဲ့တာဟာအခုဆိုရင်85နှစ်ရှိခဲ့ပါပြီ။ပြည်တွင်းစစ်တွေဟာနိုင်ငံအချင်းချင်းကြားဖြစ်တဲ့စစ်ပွဲတွေထက်ကြာရှည်တတ်တာဟာဘာကြောင့်ပါလဲ။ ISP မြန်မာကသူတေတီတူဖြစ်တဲ့ဦးအောင်သူငင်းကိုဆက်သွယ်မေးမြန်းပြီးကိုစုံမိုးကျော်တင်ပြထားပါတယ်ရှင်
။မြန်မာနိုင်ငံရဲ့ပြည်တွင်းစစ်ဟာ85နှစ်ရှိနေပါပြီ။ကမ္ဘာပေါ်မှာအရှိအကြဆုံးစစ်ပွဲတစ်ခုဖြစ်နေပါတယ်။ဒေတာတွင်ပြည်တွင်းစစ်ပွဲဖြစ်နေတဲ့အင်ဒိုနီးရှားပါပူဝါလွတ်မြောက်ရေးစစ်ပွဲဟာ58နှစ်ဖိလစ်ပိုင်တောင်ပိုင်းခွဲထွက်ရေးအပအဝင်ပြည်တွင်းစစ်က52နှစ်တောင်အမေရိကတိုက်ကကိုလံဘီယာပြည်တွင်းစစ်က58နှစ်အစသဖြင့်ရှိပါတယ်။မြန်မာပြည်ကပြည်တွင်းစစ်က85နှစ်ပါမြန်မာပြည်မှာပြည်တွင်းစစ်ကြုံငြိမ်းရေးအတွက်ဆိုကစစ်အစိုးရအဆက်ဆက်ငြိမ်းချမ်းရေးဆွေးနွေးပွဲတွေလုပ်ခဲ့တာတွေရှိပါတယ်။မအောင်မြင်ခဲ့ပါဘူး။အခုနောက်ဆုံး NCA အပြစ်ခတ်ရစာချုပ်နဲ့21ပင်လုံဆိုတာမျိုးတွေလည်းမအောင်မြင်ပါဘူး။အခုနောက်ဆုံးအာဏာသိမ်းစစ်ကောင်စီကလည်း NCA နဲ့ငြိမ်းချမ်းရေးဆက်လုပ်မယ်ပြောထားပါတယ်။အရင်ကတိုင်းရင်းသားတွေနဲ့စစ်အာဏာရှင်တွေအကြားဖြစ်တဲ့စစ်ပွဲတွေကအဓိကဖြစ်ပါတယ်။အခုဆိုရင်ဒီမိုကရေစီအင်အားစုလို့သတ်မှတ်ရမယ် NUG နဲ့PDF အင်အားစုတွေနဲ့စစ်အာဏာရှင်တွေအကြားစစ်ပွဲတွေထပ်တိုးလာပြီးမြန်မာပြည်ရဲ့ပြည်တွင်းစစ်ဟာပိုဆိုးလာပါတယ်။မြန်မာပြည်မှာစစ်တပ်ကအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ရွေးချယ်စရာလမ်းမရှိတဲ့အတွက်တိုင်းပြည်အနှံ့ပြည်သူတွေရဲ့ကုကံစစ်တွေဖြစ်နေရတယ်လို့ကုလသမဂ္ဂတာဝန်ရှိသူတွေကအစပြောဆိုထားပါတယ်။ပြည်တွင်းစစ်တွေဟာနိုင်ငံအချင်းချင်းအကြားဖြစ်တဲ့စစ်ပွဲတွေထက်ရှည်ကြာနေတတ်ပါတယ်။အချက်အလက်အမျိုးမျိုးရှိနိုင်ပေမဲ့ပညာရှင်တွေရဲ့လေးလာတင်ပြချက်တွေကိုအခြေခံပြီး ISP မြန်မာအဖွဲ့ကတော့အဓိကပြည်တွင်းစစ်ရှိကြစေတဲ့အချက်၃ချက်တင်ပြထားပါတယ်။ပထမအချက်နဲ့ပတ်သက်ပြီး ISP မြန်မာရဲ့သူတေတီတူဖြစ်တဲ့ဦးအောင်သူငင်းကအခုလိုရှင်းပြပါတယ်။
ဆိုတော့ပထမတစ်ချက်ကတော့ကျွန်တော်တို့ Interstate War ခေါ်တာပေါ့။ဟိုတိုင်းပြည်တစ်ခုနဲ့တစ်ခုကြားမှာဖြစ်တဲ့စစ်တွေကရက်ဆိုင်မှုလွယ်တယ်ဗျ။ဘာလို့လဲဆိုတဲ့အခါကျတော့နိုင်ငံတကာတွေပတ်သက်လာမယ်။သို့မဟုတ်ရင်သူတို့ရဲ့နှစ်ဖက်အရင်းမြစ်တွေအကန့်အသတ်ကြားထဲမှာဒါပြည်လေသွားကြတာပေါ့နော်ဒါမှမဟုတ်လည်းအခြေအနေတစ်ခုမှရပ်သွားတယ်ဆိုတော့အဲ့တော့ပြည်တွင်းစစ်မှာကြတော့အဲ့လိုမဟုတ်ဘဲနဲ့ကျွန်တော်တို့တစ်ခါလေးမှပူရှိနေတဲ့အနေအထားမျိုးဖြစ်တတ်ပါတယ
်ဒုတိယအချက်ကတော့နှစ်ဖက်စစ်ဆက်ညှိနှိုင်းမှုခက်ခဲတဲ့အနေအထားလို့ဆိုပါတယ
်ဒုတိယတစ်ချက်ကတော့ကျွန်တော်တို့ဘာခေါ်မလဲသဘောထားတင်းမာတဲ့သူနဲ့ပြော့ပြောင်းတဲ့သူပေါ့ဗျာဆိုပါစို့တိုင်းပြည်အုပ်ချုပ်နေတဲ့အစိုးရဘက်မှာလည်းသဘောထားတင်းမာတဲ့သူတွေရှိမယ်ပြော့ပြောင်းတဲ့သူတွေရှိမယ်အလားတူဒီတော်လှန်ရေးအင်အားစုတွေမှာလည်းသဘောထားတင်းမာတဲ့သူနဲ့ပြော့ပြောင်းတဲ့သူရှိမယ်ပေါ့ဗျာဆိုတော့အဲ့ဒီခါမျိုးမှာတစ်ဖက်နဲ့တစ်ဖက်ကဟိုသဘောထားပြော့ပြောင်းတဲ့သူတွေချင်းမချိတ်မိလို့ရှိရင်ကျွန်တော်တို့ဒီပြည်တွင်းစစ်ကဆက်ပြီးခြေချနေတာပေါ့နော်ဆိုတော့ဒီလိုသဘောမျိုးဖြစ်ပါတယ်ဆိုတော့နောက်တစ်ခုကကျတော့ဒီလိုအင်အားစုတွေဂျားထဲမှာလည်းဗဒူရီကနေပြီးတော့ဝင်ဂျားဝင်ဆောင်ရွက်ကြမလဲပေါ့ဗျာဆိုတော့ဒါလည်းတော်တော်ခက်တဲ့အနေအထားဖြစ်ပါတယ်
မြန်မာနိုင်ငံကပြည်တွင်းစစ်မှာတော့နှစ်ဖက်ညှိနှိုင်းဖို့ခက်တယ်ဆိုတာထက်ပိုမယ်ထင်ပါတယ်ညှိနှိုင်းရမယ့်အဖွဲ့ပေါင်းများစွာရှိပါတယ်တတိယတစ်ချက်ကတော့ပြည်တွင်းစစ်အတွင်းလက်နက်ကိုင်အဖွဲ့အစည်းနဲ့ဥဆောင်သူတွေဟာစီးပွားရေးလုပ်ငန်းတွေနဲ့ပြည်တွင်းစစ်ကနေအမျက်ထွက်နေတဲ့ကိစ္စတွေပါလာပါတယ်ဦးအောင်သူငင်းကအခုလိုဆက်လက်ရှင်းပြပါတယ်
ဆိုတော့နောက်တတိယတစ်ချက်ကတော့ပြည်တွင်းစစ်ရှည်ကြလာတာနဲ့အမျှကျွန်တော်တို့တခြားအကြောင်းတွေရှိလားကျွန်တော်တို့ခေါ်တာတော့ world economy ပေါ့စစ်ကြောင့်ဖြစ်တဲ့စီးပွားရေးပေါ့ဗျာဆိုတော့အထူးသဖြင့်သင်္ဟာဇာတတွေထုတ်ရောင်းမယ်ဆိုတော့နောက်တစ်ခါကျတော့ကျွန်တော်တို့အခွန်ကောက်ကိစ္စတွေမူရစေဝါဖောက်ကားမှုကိစ္စတွေတရားမဝင်ပစ္စည်းဖောက်ကားမှုကိစ္စတွေဆိုတော့ဒါတွေပူလာတယ်ဆိုတော့ဒီတဲ့ဆိုးတဲ့အနေအထားမှာဆိုလို့ရှိရင်နိုင်ငံတကာရဲ့ဘာခေါ်မလဲလက်တွေပေါ့ဗျာဝင်ရောက်ဆွဲဖက်မှုတွေပါဖိတ်ခေါ်တတ်တဲ့အနေအထားမျိုးတွေရှိတယ်ဆိုတော့ဒါတွေကိုကျွန်တော်တို့ဟိုစဉ်းစားချင့်ကျင်တယ်လို့ထောက်ပြချင်တာ
ဒါကတော့ theory အရပြည်တွင်းစစ်ရှိကြစေတဲ့အချက်၃ချက်ဖြစ်ပါတယ်မြန်မာပြည်ကပြည်တွင်းစစ်ဟာစစ်အာဏာရှင်စနစ်နဲ့နိုင်ငံရေးနီလန်းအရမဖြေရှင်းနိုင်တဲ့အတွက်ပြည်တွင်းစစ်ကြာရှည်နေရတယ်ဆိုတဲ့သုံးသပ်ချက်ကတော့ရှိပြီးသားဖြစ်ပါတယ်ဘလို့အကြောင်းအချက်တွေကြောင့်ဖြစ်ရှင်းရခက်နေပါသလဲ
ဟုတ်ကျွန်တော်တို့သမိုင်းတစ်ချောင်းပြန်ကြည့်ရောဗျာကျွန်တော်တို့တိုင်းပြည်မှာကတော်လှန်ရေးအင်အားစုတွေများလွန်းနေတယ်ဒီလက်နက်ကိုင်အဖွဲ့အစည်းတွေအားဆိုလို့ရှိရင်အရေးအတွက်က20ကျော်တဲ့အနေအထားမျိုးဖြစ်တာပေါ့နော်ဆိုတော့နောက်တစ်ခါကျတော့အခုစစ်အာဏာသိမ်းပြီးတဲ့အခါဒီဘက်ကာလမှာဆိုလို့ရှိရင်နောက်ထပ်က new player လို့ခေါ်တယ်အင်အားစုစစ်တွေပါပေါ်လာတယ် NUG တို့ဒီဒေသခံတပ်ဖွဲ့တွေရော PDF တွေရောဆိုတော့အဲ့တော့တဖြည်းဖြည်းနဲ့ကျွန်တော်တို့အင်အားစုတွေများလာပုံကြီးရခတ်တာပေါ့ဗျာဒါတပိုင်းရှိပါတယ်နောက်တစ်ခုကကျတော့တမိုင်းတစ်လျှောက်ပြန်ကြည့်ရင်ကျွန်တော်တို့တောင်ပိုင်းကအဖွဲ့တွေရက်နေတဲ့အချိန်မှာမြောက်ပိုင်းကတိုက်ပွဲတွေဖြစ်တယ်တခါမြောက်ပိုင်းကအဖွဲ့တွေရက်နေတဲ့အချိန်မှာတောင်ပိုင်းကအဖွဲ့တွေတိုက်ပွဲတွေဖြစ်တယ်ဆိုတော့အဲ့တော့အင်အားစုများလာရင်လည်းကျွန်တော်တို့ညှိရခတ်တယ်ဆိုတဲ့အနေအထားမျိုးရှိမယ်လို့ထင်တယ်ဗျာ
နောက်မြန်မာပြည်မှာလည်းပြည်တွင်းစစ်ကိုအခြေခံပြီးတော့စစ်တပ်အပါအဝင်ပြည်တွင်းစစ်မှာပါဝင်နေတဲ့လက်နက်ကိုင်အဖွဲ့အစည်းတွေမှာလည်းကိုကျိုးစီးပွားတွေစီးပွားရေးလုပ်ငန်းတွေရှိနေပါတယ်ဒါတွေကရောပြည်တွင်းစစ်ကိုရှေ့ကြစေတဲ့အထက်မှာပါဝင်တယ်လို့ဆိုနိုင်ပါသလား
ဟုတ်ပါတယ်ဟိုအထူးသဖြင့်တော့ဒီပညာရှင်ပေါ်ကော်လီယာတို့ထောက်ပြတာတွေလည်းရှိရလေတော့အထူးသဖြင့်ဒီလိုမျိုးအခြေအနေမှာဒီစစ်ပွဲပဋိပက္ခတွေရှေ့ကြနေတာကနံပါတ်1ဟို grievance ခေါ်တဲ့နာတိမှုကြောင့်ပဲလားပေါ့ဆိုတော့ဒါမှမဟုတ်ပဲね greed လို့ခေါ်တဲ့လောဘပေါ့ဗျာเนาะမတော်လောဘကြောင့်လားဆိုတော့သုံးသချက်တွေလည်းရှိပါတယ်ဆိုတော့အဲ့တော့အခုဒီအာနာသိမ့်ပြီးအခြေအနေမှာပဲကျွန်တော်တို့မှာတော့ဟိုအချက်လက်အပြည့်စုံမရှိသေးတော့ပြောရခက်တယ်မူရစ်စေဝါဖမ်းမိတာတွေကပုံများလာတယ်ဗျာဆိုတော့နောက်တစ်ခါ complaint ရအောင်မထိန်ချုပ်နိုင်တဲ့ပုံမူတည်ပြီးအများကြီးများလာနိုင်တယ်ဆိုတော့အထူးသဖြင့်အာဖဂန်တို့နိုင်ငံတကာဘက်ဒီမှာလည်းဒါဒီလိုမျိုးပြဿနာတွေရှိတဲ့ခါကျတော့ဒီ world economy ကလည်းဒါဟိုအလေးထားသင့်တဲ့အကြောင်းတစ်ချက်လို့ထင်ပါတယ
်ဒီလိုဆိုတော့မြန်မာပြည်ရဲ့ပြည်တွင်းစစ်ရပ်ဆန်းနိုင်ဖို့ပြည်လည်နိုင်ဖို့ဘယ်လိုနည်းလမ်းတွေနဲ့လုပ်ရင်အဆင်ပြေနိုင်ပါမလဲခင်ဗ
ျကျွန်တော်တို့ကပြဿနာကိုအပြေထုတ်ပေးဖို့ဆိုတော့တော်တော်ခက်တဲ့အနေအထားပေါ့နော်ဆိုတော့အခုလက်ရှိကျွန်တော်တို့စီမှာကဟို NCA ရှိရယ်တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရပ်ဆန်းရေးစာချုပ်ပေါ့ဆိုတော့ဒါကလည်းတနိုင်ငံလုံးလွှမ်းခြုံတဲ့အနေအထားမရှိပြောင်းနော်နောက်တစ်ခါကျတော့အခုချိန်မှာNUG တို့ PDF တို့အင်အားစုအစ်စ်တွေပါလာတော့ဒီအရင်ရှိထားတဲ့အခင်းချင်းဟောင်းကအစ်စ်ဖြစ်မနေတော့ဘူးဆိုတော့အဲ့လိုအနေထားမှာတော့ဘလို့နီးနဲ့ပြည်လည်မလဲဆိုတာပြောရတော့ခက်ပါတယ်ဆိုတော့ဒါပေမဲ့ဟိုပြောနိုင်တာကတော့အားလုံးတွေ့ဆုံညှိနှိုင်းပြီးတော့ဖြည့်ရှင်းမှာပဲကျွန်တော်ထင်တယ်အဖြေတစ်ခုထွက်မယ်လို့ထင်ပါတယ
်ဦးအောင်သူငယ်ပြောဆိုသွားတာပါခင်ဗျာမြန်မာနိုင်ငံမှာစစ်အာဏာရှင်စနစ်ဟာပြည်တွင်းစစ်ရဲ့အဓိကတရားခံဖြစ်တယ်လို့သုံးသပ်ချက်သတ်မှတ်ချက်တွေရှိပါတယ်မြေတို့ပင်ဆိုသေးကမူပြည်တွင်းစစ်အဆုံးသတ်ရေးဟာလက်နက်ကင်အင်အားစုတွေအကြားအစဉ်စဉ်ဆွေးနွေးညှိနှိုင်းမှုတွေပြုလုပ်ကြရတယ်လို့လေးလာချက်တွေကတင်ပြထားပါတယ်။ကဘာပေါ်ကပြည်တွင်းစစ်ရပ်ဆဲနိုင်ခဲ့တဲ့အတွေ့အကြုံတွေကိုပြန်ကြည့်တဲ့အခါမှာတော့တိုင်းပြည်နဲ့လူမျိုးအတွေ့အကျိုးရှိစေမဲ့ဘုံလုံငန်းစဉ်တရက်ဘုံသဘောတူညီမှုတရက်ကိုပဋိပက္ခအတွင်ပါဝင်နေတဲ့အင်အားစုတွေအားလုံးကအလျှော့အတင်းအပေးယူလုပ်ပြီးတဘောတူညီမှုချမှတ်နိုင်တဲ့အခါမျိုးမှာပြည်တွင်းစစ်အဆုံးသတ်နိုင်တာတွေ့ရှိရတဲ့အကြောင်းအဲ့ဒီကနေမှတဆင့်တိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးနဲ့ချမ်းသာကြွယ်ဝရေးကိုလှုပ်ဆောင်နိုင်တာကိုတွေ့ရှိရတဲ့အကြောင်းတွေကိုလေ့လာတင်ပြမှုတွေကပြောဆိုထားပါတယ်ခင်ဗျာ